မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့အမေရိကန်ဆိုရဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာဌာနကထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့လူ့ခွင့်ရေးဆိုင်ရာနှစ်ပတ်လည်အစဉ်ခံစာမှာဖော်ပြပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာလူနည်းစုတွေကိုရှင်းလင်းဖယ်ရှားတဲ့ပြင်ဗိပက္ခဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်တွေမှာဥပဒေမဲ့တပ်ဖြတ်တာတွေနိုင်ငံရေးအရမတရားဖမ်းဆီးတာတွေအရက်သားတွေပေါ်ရက်ဆက်ကျူးလွန်တာတွေအများပြားရှိတယ်လို့ဖော်ပြပါတယ်။လလဆာသဘောထားထုတ်ဖော်ခွင့်စူဝေးခွင့်တို့ကိုပိတ်ပင်ထားပြီးတရင်နောက်တွေကိုဖမ်းဆီးထုတ်နှောင်တာနဲ့လူမှုရေးရခွဲခြားထုတ်ချက်တာတွေလည်းရှိနေတယ်လို့ဆိုပါတယ်ဒေါက်ကင်မျိုးသက်ကအပြည့်အစုံပြောပြပါမယ်ခင်ဗျာ
အမေရိကန်နိုင်ငံကြီးဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာဌာနကနေ2018ခုနှစ်ကမ္ဘာတဝန်းလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအပိုင်း9ပိုင်းခွဲဖော်ပြထားပြီးပထမပိုင်းမှာလူခုံတိုက်ခါလေးစားမှုမရှိတဲ့ချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ဖော်ပြထားပါတယ်။ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖားကန့်ကြောက်စိမ့်မြေကစစ်တပ်ပိုင်းဥပိုင်လောက်ကမှလူတွေကိုချိုးတင်အသိမပေးဘဲပြစ်ခတ်ခဲ့တာရှိနေဥကိုနီကိုလောက်ကျန်တပ်ဖြတ်မှုမှာအဓိကပါဝင်သူအောင်ဝင်းခိုင်အခုချိန်ထိလွတ်မြောက်နေတာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာရွာသားတွေကိုတပ်ဖြတ်တာတွေကိုဖော်ပြထားပါတယ်။ဒါအပြင်အရက်သားတွေကိုလုံခြုံရေးတပ်သားတွေကဖမ်းဆီးခေါ်ဆောင်သွားပြီးပျောက်ဆုံးနေတာတွေလည်းရှိနေတယ်လို့ဖော်ပြပါတယ်။ညှဉ်းပန်းနှိပ်စက်မှုအာရမပြုတ်ကျမှုရိုင်းနှက်မှုနဲ့အတူအစားအစာရေဖြတ်တောက်တာအိတ်ချိန်မရအောင်နှိပ်စက်တာကိုလည်းမြန်မာလုံခြုံရေးတပ်တွေကလုပ်ခဲ့တယ်လို့ဖော်ပြပါတယ်။တောက်ကြာနဲ့အမေရိကန်ပြည်ထောင်စု Washington DC ကနိုင်ငံခြားရေးရုံးမှာပြုတ်လုတဲ့အစိုးရခန်းစားထုတ်ပြန်တဲ့အခမ်းအနားမှာတော့ယာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားသွားပါတယ
် We condemn the ethnic cleansing of Rohingya in Burma and the atrocities committed against them and we are working with partners to address
မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးစုလိုက်ရှင်းလင်းဖယ်ရှားနေတာကိုကျွန်တော်တို့ရှုတ်ချပါတယ်တို့ပေါ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်ဆိုင်စေဖို့လူ့ဘော်ကင်ဗတ်များနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်ရိုဟင်ဂျာ 6,000-9,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတယ်လို့နိုင်ငံတွင်းမှာလည်းအိုးရင်ဆုံးခွာထွက်ပြေးရတဲ့အရက်သားတွေတိမ့်နေချပြီးရှိနေတာပါဒီဖြစ်ရပ်တွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့လှုံ့ဆော်ရမှာပါ
အစိုးရခန်းစားရဲမှာမြန်မာနိုင်ငံတွင်းလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်အပါဝင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်လေးစားမှုဆိုင်ရာအပိုင်းမှာတော့နိုင်ငံရေးသမားတွေနဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတွေရှိနေတယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းနောက်ကလိုက်ပြီးဆက်လက်စောင့်ကြည့်မှုရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အကျဉ်းစခန်းတွေနဲ့ရဲဘက်စခန်းတွေရဲ့အခြေအနေတွေဟာဆက်လက်ဆိုးဝါးနေပြီးအကျဉ်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုမရှိတာ HIV TB ဆတဲ့ရောဂါဝေဒနာရှင်တွေဆေးဝါးကုသမှုမခံရတာတွေလည်းရှိနေပြီးရခိုင်မြောက်ပိုင်းကအကျဉ်းစခန်းတွေမှာဆိုရင်အသက်10နှစ်အောက်ရိုဟင်ဂျာကလေးငယ်တွေတောင်အကျဉ်းချခံရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့တရားရေးကိုကြည်ရင်အမှုခင်းတဲ့အတွက်ဖမ်းဆီးပြီးရုံးတင်စစ်ဆေးတဲ့ဖြစ်စဉ်တွေမှာလည်းတရားဥပဒေနဲ့မညီညွတ်ဘဲနိုင်ထက်စီးနင်းလှုပ်ဆောင်မှုတွေရှိနေတယ်လို့ညှတာပြီးပွင့်လင်းမြင်သာစွာစစ်ဆေးစီရင်တာလည်းမရှိဘူးလို့ဆိုပါရယ်လူခွင့်အချုပ်ပေါက်ခံရသူတွေအတွက်တရားမှဥပဒေအရနစ်နာဆုံးရှုံးမှုဆံရသက်သာခွင့်ရော်ကြီးပေးတာမျိုးမရှိတဲ့အပြင်လင်းနဲ့မြေယာအသိမ်းခံရသူတွေအတွက်လည်းလုံလောက်တဲ့ရော်ကြီးပြည့်အပ်ခြင်းမရှိဘူးလို့ဖော်ပြပါရယ်မြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီး2012နောက်ပိုင်းမှာတိုးတက်မှုအနည်းငယ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းကလေးစစ်သားပြန်လည်အသုံးပြုလာတာတွေ့ရတယ်လို့ KIO နဲ့ UWSC အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကလေးစစ်သားဆက်လက်တုံးနေပြီးကလေးတွေစစ်မှုမထမ်းစေခြင်းဒဏ်ငွေပေးဆောင်ရတဲ့စနစ်ကိုကျင့်သုံးနေတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လူခွင့်ချုပ်ပေါက်တယ်ဆိုတဲ့ကိစ္စတွေကို INGO နဲ့ NGO အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုပြုလုပ်မဲ့အရေးကိုလည်းမြန်မာအစိုးရကအပြည့်အဝခွင့်မပြုသလို INGO ကိုယ်စားလှယ်တွေအပါအဝင်လူခွင့်ရေးသမားတွေမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာတက်တန်းတူပဲထုတ်ပေးပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဆက်လက်စောင့်ကြည့်နေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ OHCHR ကလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံဖွင့်လှစ်မဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရသဘောတူညီခဲ့တာတစ်နှစ်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့အဲ့ဒီအဖွဲ့ဝင်တွေကိုမြန်မာအစိုးရကပြည်ဝင်ခွင့်ထုတ်ပေးဖို့အတွက်နှောင့်နှေးနေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်နဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုသွားဖို့အတွက်ခီးသွားခွင့်ပြုမိန့်လိုအပ်တယ်လို့ဆိုပါတယ်ခွဲခြားဆက်ဆံမှုလူဖွဲ့စည်းကအနိုင်ကျင့်မှုနဲ့လူကုန်ကူးမှုခြေနေတွေကိုတော့အခန်း6မှာတိကျဖော်ပြထားပြီးမြန်မာနိုင်ငံကအမျိုးသမီးတွေဟာလိမ်မန်းဆန်ရန်အထမပြုကျင်တာအိမ်နှင်းအကျန်းဖက်မှုခံရတာတွေရှိနေပေမဲ့တရားဥပဒေကအပြည့်အဝအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ဒါအပြင်မြန်မာအမျိုးသမီးတွေဟာဥပဒေအရအမျိုးသားတွေနဲ့ဒဏ်တူခွင့်ရရတယ်ဆိုပေမဲ့အဲ့ဒီဥပဒေကိုအစိုးရကအတိအကျအကောင့်ထဲဖော်မဖော်ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါတယ်။မွေးစင်းမှတ်ပုံတင်တဲ့ကိစ္စနဲ့ပတ်သက်ပြီး1982နိုင်ငံသားပြည်ခွင့်ဥပဒေအရ အသိမှတ်ပြုထားတဲ့တိုင်းဒေသ135မြို့ကလွဲပြီးရိုဟင်ဂျာကလေးငယ်တွေဟာဒီစင်းနဲ့မပါတဲ့အတွက်မှော့ပုံတင်မခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။အလုသမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးဖော်ပြတဲ့အခန်း9မှာတော့အလုသမားအသင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်တွေတရားဥပဒေအရခွင့်ပြုထားပေမဲ့အလုသမားရဲ့တက်ကြွလှုပ်ရှားသူတွေကိုရာထူးလျှော့ချတာ၊နေပြောင်းပြစ်တာစတဲ့ပြစ်ဒဏ်ပေးမှုတွေမချမှတ်ဖို့အတွက်အကာအကွယ်ပေးမထားဘူးလို့ဆိုပါတယ်။ဒီအစင်ခံစားဟာကမ္ဘာတဝန်းနိုင်ငံပေါင်း200လောက်ရဲ့လူခွင့်အခြေအနေတွေကိုဖော်ပြထားတာဖြစ်ပြီးဆီးရီးယား၊မြောက်ကိုရီးယား၊တရုတ်၊ရုရှားနဲ့အီရန်စတဲ့နိုင်ငံတွေဟာအထူးစိုးရိမ်မှုရှိတဲ့နိုင်ငံတွေလို့လည်းယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောပါတယ်။